မနေ့တော့ကလေကရင်အာဇာနည်နေ့အခမ်းအနားကျင်းပတဲ့ဥစ္စာကိုဌာနဆိုင်ရာတွေကနေပြီးတော့တားမြစ်တာမျိုးတွေရှိတယ်လို့ကျွန်တော်တို့သိရလို့ပါတီတို့ရောကရင်အာဇာနည်နေ့အခမ်းအနားလှုပ်ဖြစ်သေးလားဗျ
လုတ်ဖြစ်ပါတယ်ခင်ဗျတားတာကတော့၅ကြိမ်လောက်တားပါတယ်ခင်ဗျအင်္ဒရာမှာလုတ်တဲ့68မြောက်ကရင်အာဇာနည်နေ့ကိုကျွန်တော်သွားတယ်လေအင်္ဒရာမြို့နေကကရင်ပြည်သူ့ပါတီ KPP ကခေါင်းဆောင်နေရာကျင်းမှုကျင်းပတာပေါ့နော်မြို့နေကခေါ်ပြောတယ်မကျင်းပဖို့လုတ်တယ်အဲ့ဒီပွဲမှာတော့သူတို့ကရင်လက်ချီပွဲနဲ့အကြောင်းသူအကြောင်းသားတွေကိုဆုချီးမင်းတဲ့အခမ်းအနားမှာပူတယ်လုတ်တယ်လေနော်ကရင်အာဇာနည်နေ့ဆိုတဲ့ဟာကိုဆိုင်းဘုတ်ကိုဖြုတ်ပေးဖို့ပေါ့နော်ဒါကတော့မဖြုတ်နိုင်ဘူးပေါ့ဒါမြို့နေနဲ့သူတို့ပြောကြဆိုကြတယ်နောက်ပိုင်းကျွန်တော်ရောက်သွားတော့ကျွန်တော်ကိုလာညှိနှိုင်းတာပေါ့နော်ညှိနှိုင်းတော့ကျွန်တော်တို့ဒါတော့မဖြုတ်ပေးနိုင်ဘူးလို့ကျွန်တော်ဒါလူမျိုးတစ်မျိုးရဲ့ထုံမြထားတဲ့လေးမြထားတဲ့နေ့ရက်ဖြစ်တယ်လူမျိုးရဲ့ဂုဏ်သိက္ခာနဲ့လည်းဆိုင်တော့တောင်းကျွန်တော်တို့တော့ဒါမဖြုတ်နိုင်ဘူးကျွန်တော်နဲ့တော့၄ချိန်ညှိနှိုင်းတာပေါ့ကျွန်တော်တို့မနေ့ကတော့9နိုင်ခွဲလောက်မှာခရိုင်ပြပအုပ်ချုပ်ရေးမှုပေါ့နော်သူလာပြီးတော့ညှိနှိုင်းပါတယ်အခမ်းအနားထဲမှာလေဖြုတ်ပေးဖို့ပေါ့နော်နောက်ခံ background ကတော့ကျွန်တော်တို့ရဲ့အမျိုးသားခေါင်းဆောင်ကိုခိုးစောပါဦးကြီးရဲ့ဘုတုံးပြတို့အုတ်တာမမဆန်တို့ဒီကိအာဇာနည်ခေါင်းဆောင်ကြီးရဲ့ရုပ်ပုံမှာပါတယ်လေအဲ့ဒါဖြုတ်ပေးဖို့ဆိုတော့ဒါမဖြုတ်နိုင်ဘူးတော့အမျိုးသားကိုသိခါလည်းဖြစ်တယ်ခင်ဗျားတို့ဒါရောနားလည်းပြဖို့လိုတယ်ပေါ့နော်သူကအတန်တန်ပြောတယ်တန်တန်ပြောပြီပြောတာတော့အေးအေးဆေးပါပဲရင်ကျေးပဲပြောပါတယ်ကျွန်တော်ပြောတယ်ဒီခင်ဗျားတို့ဒီခါနာမှာခင်ဗျားတို့အာနာပဲနေကိုယ်တိုင်လာတက်ရောက်ပြီးနားထောင်ပါကျွန်တော်တို့နိုင်ငံတော်အကြီးအကျယ်ပြည့်တဲ့ဟာတကူမှခေါ်ပြောပြောဆိုတာမလုပ်ဘူးနိုင်ငံတော်လုံခြုံရေးနိုင်ငံတော်တည်ငြိမ်ရေးတရားဥပဒေထိခိုက်မဲ့ဟာကျွန်တော်တို့တကူမှမလုပ်ဘူးခင်ဗျားတို့ကိုယ်တိုင်လာနားတက်ရောက်ပါကျွန်တော်ပြောတယ်လေကျွန်တော်တို့ပြောတယ်ဆိုတာအခုကျွန်တော်တို့သွားနေတဲ့နိုင်ငံရေးလမ်းကြောင်းညီညာရေးကိုအထောက်အကူပြုတာပြုကြောင်းအမျိုးသားပြန်လည်ပြည့်မြဲရေးယုံကြည်မှုတည်ဆောက်ရေးကိုသွားမဲ့ဟာတွေပဲကျွန်တော်တို့ပြုမှုလှုပ်ရှားပါတယ်ဘာဖြစ်လို့ကျွန်တော်ကိုယ်တိုင်ကကို UVDJC မှာအဖွဲ့ဝင်တယောက်ဖြစ်တဲ့အခါကျွန်တော်ထဲထဲဝင်ဒီညီညာရေးကြိုးပမ်းမှုမှာကျွန်တော်ပါတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒါမဲ့သူအာနာဘိန်ဘေဘက်ကကျွန်တော်တို့ကရင်မျိုးသားတွေရဲ့ဘဝနဲ့ခံစားချက်ကိုနားမလည်ဘူးလားနားမလည်တဲ့အခါကျတော့ဒီဟာတော်တော်စိတ်မကောင်းခြင်းဖြစ်ရတယ်
အခုလိုမျိုးဒီခရိုင်အုပ်ချုပ်ရေးကလာပြီးတော့တားမြစ်တဲ့ဥစ္စာမှာဆိုင်းဘုတ်ကိုလည်းဖြုတ်ခိုင်းနေဆိုတော့ပါတီတို့ကတော့ကရင်အာဇာနည်နေ့အခမ်းအနားဆိုပြီးတော့ပဲဆက်လုပ်ဖြစ်တယ်ပေါ့
လုတ်ဖြစ်တယ်ဗျလုတ်ဖြစ်တယ်အဲ့ဒီအခမ်းအနားမတိုင်ခင်တညညဘက်မှာကျွန်တော်တို့ဟိုအကြောင်းကြားတဲ့မဖြုတ်ပေးရင်တော့အင်အားသုံးပြီးတော့ဟိုလုတ်မယ်ပေါ့လေတားစီမယ်လို့ပြောတယ်ဒါမဲ့မနေ့ပိုင်းကျတော့သူတို့မလုတ်တော့ဘူးဗျအင်အားသုံးပြီးတော့ဒီတားစီတာမလုတ်လာပြီးတော့စစ်စာရေးနေတာပေါ့နော
်အခမ်းအနားပြီးသွားတော့ဒီနေ့လက်ရှိအချိန်ထိလည်းလာရောက်ပြီးတော့ဟိုတရားစွဲဆိုမယ်ဆိုပြီးကိစ္စတွေတော့မရှိသေးဘူးနော်
အခမ်းအနားမပြီးခင်ဟိုနေ့လေ17နှစ်ကျော်လောက်မှစာရောက်လာတယ်ဗျအဲ့ဒါအဲ့ဒါခွင့်ပြုချက်မရဘဲနဲ့လုပ်တဲ့အတွက်ဒါတရားစွဲဆိုမယ်ပေါ့နော်ခင်းစရာကပြည်သူ့ပါတီခေါင်းဆောင်စောကျော်ကြီးဆိုတာရှိတယ်စောကျော်ကြီးနဲ့ဒေါက်တာ၄ယောက်ကျွန်တော်တယောက်ပါဆို၅ယောက်ပေါ့ဗျအဲ့ဒါကျွန်တော်တို့ကတော့အခုတရားစွဲမယ်ပေါ့ဗျာကျွန်တော်တို့ကတော့ညီညာရဲ့အရသာကိုဒါလက်တွေ့ပေါ်တွေ့ခေါ်စားရပြီပေါ့နော
်ပါတီအဲ့ဒါဆိုလို့ရှိရင် तू ကတရားစွဲမယ်ဆိုတော့ဟိုအထက်မှာရောပုံမှန်တွေပါအဲ့လိုမျိုးထည့်ထားတယ်မပါလား
ပုံမှန်ပထမကျတော့27အခုကတော့ပုံမှန်26လို့ပြောတယ်ဗျအ
ဲ့ဒါဘာပုံမှန်လဲ
ဗျပုံမှန်ဆိုတော့သူတို့ဗာတမ်းမြစ်ထားတဲ့အခွင့်ပြုချက်မရဘဲနဲ့လုပ်တယ်ဗျဒီနေ့မှအမှုဖွင့်မယ်ဆိုတော့စစ်ကောဆိုတော့မရောက်သေးဘူးခင်ဗျဒီအစိုးရငင်းငယ်တိောက်တဲ့ဟာဒီလောက်ပဲလားဆိုတော့ကျွန်တော်မေးခွန်းထုတ်ချင်တယ်လေဒီအစိုးရရဲ့အမျိုးမြင်ရှိမှုကဒီလောက်ပဲလားလို့ကျွန်တော်မေးခွန်းထုတ်ချင်တယ်ကျွန်တော်ကကျိုးလိုက်တစ်ခါကြပြီးပြီဗျထောင်လိုက်တစ်ခါကြပြီးပြီဗျငယ်ငယ်တော့လည်းကျိုးကလည်းထွက်ပြေးလာပြီဗျကျွန်တော်အတွက်ကတော့ဘယ်လိုပြောမှမသိတော့ပါဘူး